ရခိုင်ပြည်နယ်တွင်စစ်ရှောင်ဒုက္ခသည်စခန်းတွေမှာရေကြီးရေရှမ်းတာတွေဖြစ်နေပြီးတချို့နေရာတွေအရေးပေါ်ပြောင်းရွှေ့ရမယ့်အခြေအနေမှာရှိနေပါတယ်။ဒီအတွက်ခရီးလမ်းပန်းအလံဝေးလာတဲ့ဒုက္ခသည်စခန်းတွေအဖို့ပို့ပြီးတော့စိုးရင်စရာတွေရှိနေတယ်လို့ဒေသခံကူညီရေးအဖွဲ့တွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်။
အခုရက်ပိုင်းနဲ့ရခိုင်ပြည်နယ်မြို့တချို့မှာမိုးများပြီးရေဝင်ရောက်တာရှိနေလို့အနေပိုင်းကစစ်ဆောင်စခန်းတွေအတွက်စိုးရိမ်နေရပါတယ်။စစ်ဆောင်စခန်း၅ခုနဲ့လူဦးရေကတော့3000လောက်ရှိရဲ့ပုံသားချုပ်မြို့နယ်ဘက်မှာပုံမှန်အတိုင်းမိုးရွာမြေပြိုရေကြီးရာရရှိလို့ကုညီရေးအတွက်လုံးပန်းနေရာကြောင်းပိုးရွှေပြင်မာမိတ်လူမှုကုညီရေးအသင်းပြန်ကြားရေးတောင်းအခမ်းကိုအောင်ကျော်က VOA ကိုပြောပါတယ်
။ကဒီစောက်ထားတဲ့အခုစစ်ဆောင်စခန်းဟာမနေ့ကလိုဟာရေကြီးမယ်ဆိုရင်မလွတ်ဘူးအစိုးရကတော့ဟုတ်တယ်ပေါ့ကျွန်တော်တို့ဒေသအနည်းဆိုင်လိုရေကြီးတယ်မိုးရွာရတောင်ပြိုတယ်နောက်ပြီးတောင်ကျရင်လည်းအိမ်တွေပြိုပါတယ်အဲ့လိုကျွန်တော်တို့မှာနေ့အနည်းဆိုင်လိုဖြစ်နေတယ
်စစ်ဆောင်များရဲ့မြောင်းမြို့စင်မောကိုင်းစစ်ဆောင်စခန်းမှာလည်းရေဝင်ရောက်နေပြီးနေရာပြောင်းဖို့စခန်းတောင်ကံများသောင်းဆရာတော်ကြိုးစားနေပေမဲ့ငွေကြေးခက်ခဲနေကြောင်းရခိုင်ခြေဆိုင် DMG သတင်းဌာနကဖော်ပြသွားပါတယ်မြောင်းဦးလောက်စစ်ဆောင်မများပေမဲ့ကဲဆဲလုပ်ငန်းတွေလာဖို့အလံဝွေရဲ့ဒေသတွေမှာမိုးရွာလို့ရေကြီးရင်စိုးရိမ်နေရကြောင်းမင်းပြဘက်မှာကုညီလုပ်ငန်းတွေကိုလွတ်ကင်နေရဲ့တင်ကဟကန်လက်ရခိတာအဖွဲ့ကဦးအန်သားကြီးကပြောပါတယ
်မိုးရွာရတဲ့ကိုသူတို့ရဲ့နေရာအဆိုင်ကင်းကအပေါ်ကတချို့ကတာလပတ်မိုးရွာတာရှိတယ်တချို့ကသုံးမိုးရွာတာရှိတယ်တာလပတ်မိုးပြီးနေရတဲ့လူကအဆင်ပြေဖို့အဆင်ကြတော့လေဒီမြေကြီးနဲ့တချို့ဆိုကိုယ်လက်မလောက်ပဲမြင်တယ်အဲ့လိုမြင်နေမှာဆောက်ထားရဆိုတော့ဒီနေရာဆိုင်ကင်းကလုံးဝအဆင်ပြေတဲ့နေရာရှိပါရဲ့ကို
အခုနှစ်ဆန်ပိုင်းကစလို့ပုံမူတင်းမာလာနေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းစီရေးအခြေအနေကြီးကမှဒေသခံကြီးရွာတွေဖမ်းဆီးစစ်ဆေးခံရတာတွေနဲ့တိုက်ပွဲတွေကြားထိခိုက်ဒေဆုံးမှုတွေတိုးလာတယ်လို့စစ်ဘေးရှောင်တဲ့ဒုက္ခသည်ရေအတွက်ကလည်းတိုးလာနေပါတယ်။ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်းမှာဖြစ်နေတဲ့ရခိုင်လက်နက်ကိုင်အေအေနဲ့တပ်မတော်ရဲ့လုပ်ရက်တွေကလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်နေပြီးစစ်ရာဇဝမှုမြောက်နိုင်တယ်လို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုဇူလိုင်2ရက်နေ့ကတင်ပြခဲ့ပါတယ်။ရခိုင်မှာစကန်းရောက်စစ်ဆောင်နဲ့စကန်းပြင်မှာစစ်ဆောင်နှစ်ခုပေါင်းဦးရေဟာ IEC ရဲ့အချက်အလက်တိုင်းဆိုရင်စကန်း60မှာလူဦးရေ4600ကျော်သွားပြီဖြစ်ပါတယ်။